ဖေဖော်ဝါရီလ10ရက်နေ့ကတက်မတော်ကအာဏာသိမ်းပြီးတဲ့နောက်2020ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေကပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုဖွဲ့စည်းခဲ့တာပါ CRPH ကိုဖွဲ့စည်းပြီးတဲ့နောက်မှာတော့စေအုပ်ချုပ်ရေးကောင်စီက CRPH ဟာဥပဒေနဲ့ညီညွတ်မှုမရှိကြောင်းပါဝင်ပတ်သက်သူတွေကိုထိရောက်စွာအရေးယူသွားမှာဖြစ်ကြောင်းဖေဖော်ဝါရီလ28ရက်နေ့မှာထုတ်ပြန်ခဲ့တယ်လို့28ရက်နေ့မှာတော့ CRPH မှာပါဝင်ဖို့ဆန္ဒမရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့နှိစက်ရာတိုင်းနဲ့ပြည်နယ်ခရိုင်ကောင်စီတွေမှာလူကိုယ်တိုင်သတင်းပို့ဖို့နဲ့သတင်းပေးဖို့တာမရှိရင်တည်ဆဲဥပဒေအရအရေးယူသွားမယ်လို့ထုတ်ပြန်ထားတာပါ2020ရွေးကောက်ပွဲမှာမဲအများဆုံးအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကစကိုင်းတိုင်းဒေသကြီးတမူးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးနိုင်နိုင်ဝင်းကစစ်အုပ်ချုပ်ရေးကောင်စီရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ
်ဒါကတော့ရှင်းရှင်းလေးပါပဲကျွန်တော်တို့ကဘာမှတွားပြီးမှသတင်းပို့ပြအကြောင်းမရှိပါဘူးကျွန်တော်တို့ကစတဲ့ကCRPH ကိုကျွန်တော်တို့ကထောက်ခံတယ်ထောက်ခံလို့လဲကျွန်တော်တို့ကထောက်ခံတဲ့အကြောင်းလက်မှတ်ထိုးပြီးမှကျွန်တော်တို့ကိုယ်တိုင် agreement လုပ်ခဲ့ပြီးသားလေဒီချိန်မှာခဏဆရာနာရှင်ကပြောလို့ကျွန်တော်တို့ကသွားပြီးမှမထောက်ခံပါဘူးဆိုတဲ့ဟာကျွန်တော်တို့ကလက်ဆရာအကြောင်းမရှိဘူးရတာ
2020ရွေးကောက်ပွဲမှာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်တိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်လွှတ်တော်နဲ့တိုင်းသားလူမျိုးမဲဆန္ဒနဲ့1118နဲ့ကျင်းပရမှာ NLD ပါတီကလွှတ်တော်ကိုယ်စားလှယ်စုစုပေါင်း920နဲ့အနိုင်ရထားတာဖြစ်ပါတယ်2020ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်82နေရာနဲ့ဒုတိယအများဆုံးမဲအနိုင်ရတဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းဦးကတော့သူတို့ပါတီရဲ့ယက်တီချက်ကိုအခုလိုပြောပါတယ
် CRPH နဲ့ပတ်သက်လို့ကျွန်တော်ပါတီဟာလှုပ်ဆောင်မှုတွေမှာဥပဒေနဲ့ယက်တီချက်ပေါ်မှာပဲကျွန်တော်ယက်တီပါတယ်ဥပဒေနဲ့မညီတဲ့ကိစ္စတွေနော်အကျုံးမွန်တဲ့အလုပ်တွေကိုကျွန်တော်ပါတီကလုံးဝမဟုတ်ပါဘူးကြာဟုတ်လား
2020ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်42နေရာနဲ့တတိယမဲအများဆုံးရရှိခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကလည်းသူတို့ပါတီရဲ့သဘောထားကိုအခုလိုပြောဆိုပါတယ
်ဒီနေ့ချိန်ထိ CRPH မှာကျွန်တော်တို့ပါဝင်တာမျိုးမရှိသေးပါဘူးဒါပေမဲ့ CRPH ရဲ့လုံဆောင်နေတဲ့လုပ်ငန်းတွေကိုကျွန်တော်တို့အားပေးတယ်ကြိုးစားတယ်ထောက်ခံတယ်နောက်တစ်ချက်ပြောချင်တာကတော့2020ရွေးကောက်ပွဲကနေလူမှုစံကြတဲ့အရေးကောက်ခံလိုက်ရတဲ့လွှတ်တော်ကိုယ်စားလှယ်များဟာဒီနေ့ထိလူမှုရဲ့ကိုယ်စားလှယ်များပဲဖြစ်တယ်လို့ကျွန်တော်ကယုံကြည်လက်ခံထားတယ်။နိုင်ငံတကာနိုင်ငံမှာလူမှုရဲ့စံကြကအမြင့်ဆုံးဥပဒေဖြစ်တယ်လို့ကျွန်တော်နားလည်တယ်။အဲ့တော့လူမှုကပေးထားတဲ့ mandate မှာရှိထားတဲ့လွှတ်တော်ကိုယ်စားလှယ်တွေဖြစ်တာကြောင့်မို့လို့ဒီနေ့ဒီချိန်ထိသူတို့အနေနဲ့လူမှုစံကြရလွတ်လပ်စွာရပ်တည်လှုပ်ဆောင်ပိုင်ခွင့်ရှိတယ်။အဲ့ဒါကြောင့်မို့လို့လွှတ်တော်ကိုယ်စားလှယ်တဦးချင်းစီရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ကလည်းအဓိကကျတယ်လို့ဒီလိုပဲခြေဆိုလိုပါတယ်ရှင
်။ကြားကြည့်တဲ့ဒီမိုကရက်တစ်ပါတီ KYSDP ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ခူးညင်းရယ်ကဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးသူတို့ပါတီကအခြားကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့လိုအပ်ကြောင်းပြောပါတယ်
။သူတို့နဲ့ဟိုတွေ့ဆုံဖို့သူတို့လည်းဒီလိုအဆွေးနွေးဖို့လိုအကြံဉာဏ်ရှိလဲဆိုတာဆွေးနွေးချင်သေးတယ်ဗျာနော်ဆရာ။
ကြားပြည်နယ်ဒီမိုကရက်တစ်ပါတီဟာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်စုစုပေါင်း၈နေရာမှာအနိုင်ရထားတဲ့ပါတီဖြစ်ပါတဲ့2020ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်အနေနဲ့ CRPH မှာပါဝင်ဖို့ဆန္ဒမရှိရင်ဒီလ6ရက်နေ့နောက်ဆုံးထားပြီးလူကိုယ်တိုင်သတင်းပေးပို့ဖို့နဲ့သတင်းပေးပို့တာမရှိရင်တည်ဆဲဥပဒေအရအရေးယူသွားမှာဖြစ်ကြောင်းကိုမြမရုံမြင့်တန်ကြားကနေလည်းနေ့စဉ်ထုတ်လွှင့်နေပါတဲ့တမရော်က2020ရွေးကောက်ပွဲမှာမဲဆင်းကွာဟမှု10တန်းကျော်ရှိကြောင်းနဲ့ဒါဟာမဲမတမာမှုရှိနိုင်ကြောင်းထုတ်ပြန်ပြီးတဲ့နောက်ဖေဖော်ဝါရီလ10ရက်နေ့မှာရေးပေါ်အခြေအနေကြေညာပြီးနိုင်ငံတော်အာဏာကိုသိမ်းယူခဲ့တာဖြစ်ပါတယ်